မေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်ပါတီရဲ့အထက်လွှတ်တော်မှကမလာဟဲရစ်ဟာလာမယ့်နှစ်2020ခုနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်လိုက်ကြောင်းမနေ့ကကြောက်တဲ့မာတင်လူသာခင်းနေ့မှာကြေညာခဲ့ပါတယ်ကမလာဟဲရစ်ဟာအထက်လွှတ်တော်အမတ်အဖြစ်ပထမဆုံးအကြိမ်တာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတူဖြစ်ပြီးသူ့ရဲ့ဖခင်ကဂျမေကာနိုင်ငံကမိခင်ကအိန္ဒိယနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချလာခဲ့ကြသူတွေဖြစ်ပါတယ်ကမလာဟဲရစ်ဟာတရားမျှတမှုလူမှုကျင့်ဝတ်ကောင်းမွန်ရေးနဲ့ဒန်းတူညီမျှရေးတို့အတွက်တိုက်ပွဲဝင်နေသူတူဖြစ်သူ့ကိုယ်သူကြေညာထားသူဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ဟာအမေရိကန်ရဲ့စံတန်မိုးတွေရရှိရေးတိုက်ပွဲဝင်ဖို့ကြွေးကြော်နေကြတဲ့တန်းနဲ့ချီတဲ့ပြည်သူတွေပေါ်မှာမူတည်နေတယ်လို့လည်းသမ္မတဖြစ်ဝင်ရွေးကံမှုဆုံးဖြတ်ထားတဲ့ဒီမိုကရက်ပါတီထက်လွတ်တော်မှကမလာဟဲရစ်ကပြောပါတယ်သူဟာကယ်လီဖိုးနီးယားပြည်နယ်ရဲ့ရှစ်နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ထက်လွတ်တော်မှတက်တန်း6နှစ်မှာကမလာဟဲရစ်ကဒုတိယနှစ်အဖြစ်လက်ရှိတာဝန်ထမ်းဆောင်နေပြီးလက်ရှိသမ္မတဒေါ်နယ်ထရန့်အစိုးရအပေါ်မှာခက်ဆက်ဆက်မေးခွန်းတွေထုတ်နေတဲ့အဓိကတိုက်ခန်းအမတ်ဦးလည်းဖြစ်ပါတယ်အသက်54နှစ်ရှိဖြစ်တဲ့ကမ်လာဟဲရစ်သာလာမယ့်နှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့အမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်တယ်လို့ပထမဦးဆုံးအာရှအနွယ်ဝင်အမေရိကန်သမ္မတဒုတိယမြောက်အာဖရိကန်အမေရိကန်သမ္မတတူလည်းဖြစ်လာမှာဖြစ်ပါတယ်